Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကို line to meter 1925ရုပ်ကနေတည်းရဲ့ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စု New Hampshire ပြည်နယ်မှာတော့ Republican နဲ့ Democratic Party ကြီးနှစ်ရက်အတွင်းသမ္မတလောင်းပနာမမဲပေးပွဲတွေကိုစတင်နေကြပါပြီ။ Syria နိုင်ငံအလက်ပိုမြို့ကလူပေါင်း3000လောက်အတွဲလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပြတ်တောက်သွားနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ Iran နဲ့ Syria နိုင်ငံတွင်းက IS အစွန်းရောက်တဲ့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုအဆုံးသတ်မယ်လို့ကနေဒါကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့နမ်ဆန်မြို့တွေအတွင်းမှာတအောင်းခေါ်ပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်အကြား၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့တွင်မှာတော့
အတိမရှိမှန်းတဲ့မြောက်ပိုင်းမှာကိုအချင်းချင်းတွဲဆွဲပြီးတော့မှတိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအတွင်းရေးမှူးဦးဆိုင်လိပ်ပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်ရခိုင်ပြည်နယ်တွင်မှလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငြိမ်းချမ်းရေးအတွက်လက်နက်စွန့်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်တွေမျိုးကအထင်ကြီးရဆရာတော်တွေကိုရှောက်ထားအကူအညီတောင်းဆိုခဲ့တဲ့အပေါ်ရခိုင်တပ်ရဲ့တုံ့ပြန်ချက်နဲ့အတူမြန်မာနိုင်ငံတွင်ရေဘေးမီးဘေးတွေကြုံလာရင်တုံ့ပြန်ဆောင်ရွက်မှုအားနည်းတာကြောင့်တမျိုးလုံးနှီးပါပြကြသွားတဲ့အထိမီးလောင်မျိုးတွေဖြစ်ခဲ့ရတာဘာကြောင့်လဲဆိုတော့မြို့ပြတ်စီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုချက်တွေကိုလည်းကြားမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတင်ခင်ထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ရှေ့မြောက်ပိုင်းပြည်နယ်နယူးဟမ်ရှေးယားကမြို့သုံးမြို့ကမဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့အစပိုင်းမှာပဲပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေကိုမဲပေးရွေးချယ်ခဲ့ပါတယ်။ Disfield Notch မြို့က Republican Party တွင်မဲပေးပွဲမှာတော့ Ohio အုပ်ချုပ်ရေးမှူးဂျွန်ကစစ်ကမဲသုံးမဲရပြီးထောက်ခံမဲနှစ်မဲရတဲ့ဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရပါတယ်။ဒီမိုကရက်ပါတီဘက်မှာတော့ဘာမှအထက်လွတ်တော်အမှဘာနီဆန်ဒါစ်ကမဲလီမဲအလုံးကိုအနိုင်ရရှိခဲ့ပါတယ်။ Hard Location မြို့မှာလည်း Republican ဘက်က Mr. Kasich အနိုင်ရပြီး Democrat ဘက်မှာ Mr. Sanders အနိုင်ရပါတယ်။ Democrat ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင် Hillary Clinton ကတော့ Mill Street မြို့မှာမဲအသားစီရခဲ့ပြီးနှစ်မဲတစ်မဲနဲ့ပြိုင်ဘက်ဘာနီဆန်ဒါစ်ကိုအနိုင်ရခဲ့ပါတယ်။Republican Party ဘက်မှာတော့ Texas အထက်လွှတ်တော်အမှ Ted Cruz က6မဲ3မဲနဲ့ဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရပါတယ်။ New Hampshire ပြည်နယ်ကဒီကနေ့အင်္ဂါနေ့မဲပေးမှုမဆခင်လူမှုစစ်တမ်းတွေအရတော့ Democrat Party တွင်မှာအထက်လွှတ်တော်အမှ Sanders ကနိုင်ငံခြားရေးဝန်ကြီးဟောင်း Clinton ထက်ထောက်ခံမှု10ခန်းအသာနဲ့ဦးဆောင်နေပါတယ်။လူမှုအကျိုးစစ်တမ်းတွေအရ Republican Party ဘက်မှာတော့ဘီလီယံနာတထေးကြီး Donald Trump ကဦးဆောင်နေပါတယ်။Cassie Cruz Florida အထက်လွှတ်တော်မှ Marco Rubio နဲ့ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush တို့ကတော့ဒုတိယနေရာကိုအခြေအနေရှင်းပြနေကြပါတယ်ရှင်
။ Syria ဆွေးရလိုလာတဲ့တပ်ဖွဲ့တွေအနေနဲ့မဟာဗျူဟာအရရေးပါတဲ့ Aleppo မြို့ကိုဝိုင်းထားနိုင်ရင်လူ3000လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီရနိုင်တော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကဒီကနေ့သတိပေးလိုက်ပါတယ်။အလက်ပိုမြို့နယ်တူရကီနယ်စပ်နားကဘပ်အယ်ဆလမ်အရက်ကိုဆက်သွယ်ထားတဲ့သဘုံတွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုအဲ့ဒီတပ်ဖွဲ့တွေကဖျက်တောက်ထားပြီးဖြစ်တယ်လို့လဲကုလသမဂ္ဂကဆိုပါတယ်။တကယ်လို့သာမြို့ကိုသိမ်းပိုက်လိုက်ရင်တော့အလက်ပိုကနေနောက်ထပ်အရက်သားသသိန်းကနေသသိန်းခွဲလောက်အထိထွက်ပြေးရပွဲရှိနေပါတယ်။အလက်ပိုကနေတူရကီနယ်စပ်နားကအဇက်စ်ကိုထွက်ပြေးလာတဲ့ဒုက္ခသည်2000အတွက်အစားအစာတွေအရေးပေါ်လိုအပ်နေတယ်လို့လဲကမ္ဘာ့အစားအသောက်ရိက္ခာအဖွဲ့ကြီးကဒီကနေ့ပြောဆိုပါတယ်။စီးရီးယားနိုင်ငံဆိုင်ရာကမ္ဘာ့စားနပ်ရိက္ခာအဖွဲ့အကြီးအကဲ Jacob Khan ကအလက်ပိုကအခြေအနေဟာထိလွယ်ရှလွယ်ဖြစ်တယ်လို့ပြောပါရယ်လွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတဘရှောက် Air Assad အစိုးရကို9နှစ်ကြာတိုက်ခိုက်နေတဲ့သဘုံတွေကိုနှိမ်နင်းဖို့အစိုးရလိုလားတဲ့တပ်တွေဟာအလက်ပိုကိုတိုက်ခိုက်ခဲ့ပါရယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားစစ်တပ်တွေဟာဆက်မပြတ်ဘုံးကျဲတိုက်ခိုက်နေတာတွေကြောင့်အမေရိကန်ကြောတော်နောက်ခံပေးထားတဲ့သဘုံတွေနဲ့တခြားသဘုံအဖွဲ့ဝင်တွေဟာဥမြင်လှိုင်ကောင်းတွေထဲမှာအကာအကွယ်ယူနေထိုင်နေကြပါရယ်ကလေးအခြေအနေအောက်မှာတပုံတွေဟာစိတ်သက်ပိုင်းဆိုင်ရာကြဆင်းနေတယ်လို့တပုံဖွဲ့ဝင်တဦးက VOE ကိုပြောဆိုပြီးအာဆက်ကိုဆန့်ကျင်တဲ့တပုံတွေကြားအနောက်နိုင်ငံတွေအနေနဲ့သူတို့ကိုလိလိရှူထားတယ်ဆိုပြီးတော့လည်းရှုမြင်နေကြပါရခင်ဗျာ
အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုပြစ်မှတ်ထားတဲ့ကနေဒါရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဒီလအတွင်းမှာအဆုံးသတ်မှာဖြစ်ပါတယ် ကနေဒါတိုက်လင်ရင်6ဆင်းကိုအခုဖေဖော်ဝါရီလ22ရက်နေ့မှာပြန်လည်ခေါ်ယူမယ်လို့ဝန်ကြီးချုပ် Justin Trudeau ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့နေ့ရွေးကောက်ပွဲမတိုင်ခင်ကသူကတိပြုခဲ့တဲ့ရွေးကောက်ပွဲဂရိကဝတ်အတိုင်းဆောင်ရွက်တာလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကရေဒိုအောင်မြင်မှုတွေအတွက်သာဖြစ်ပြီးပြည်ပခဖြစ်ပွားနေတဲ့လူမှုအတိုင်းအဝန်အတွက်ရေရှည်တည်ငြိမ်ရေးအတွက်အသုံးမဝင်ဘူးလို့လည်းကနေဒါဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ကနေဒါရဲ့စုံစမ်းထောက်လှမ်းရေးနဲ့လေရင်စီဖြစ်တဲ့လေရင်ကတော့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့မှဆက်လက်ပါဝင်မှာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းကခတ်လူမျိုးစုတိုက်ခိုက်ရေးတပ်သားတွေကိုလေ့ကျင့်ပေးရေးကနေဒါအစိုးရကတပ်သားတွေတွန်းမြင့်ချထားမှဖြစ်ပြီးဒေတာရင်းမှာကနေဒါစစ်တပ်ရဲ့ပါဝင်မှုကိုနောက်နှစ်မတ်လအထိလှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်ထရူဒိုကပြောပါတယ်။ကနေဒါဝန်ကြီးချုပ်နဲ့အမေရိကန်သမ္မတတို့မနေ့တနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြတာမှာတော့အီရတ်နဲ့ဆီးရီးယားနိုင်ငံတွေက IS အစွန်းရောက်တဲ့အပေါ်လက်တလောရရှိခဲ့တဲ့အောင်မြင်မှုတွေနဲ့အရှေ့လယ်ပိုင်းဒေသရဲ့ပြင်ပမှာစစ်သွေးကြတိုက်ခိုက်မှုတွေကိုဆောင်ရွက်နေတဲ့ IS အစွန်းရောက်အဖွဲ့အပေါ်တိုက်ခိုက်ဖို့လိုအပ်ချက်တွေကိုလည်းဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ဖော်ပြောဆိုထားပါတယ်
ဂျာမနီနိုင်ငံတောင်ပိုင်းမှာဒီကနေ့ယထာနှစင်းကောင်းကျင်းဆိုင်တိုက်မိတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီး100လောက်တန်ရာရသွားပါတယ်။မြူနစ်မြို့အရှေ့တောင်ပိုင်းကီလိုမီတာ60လောက်အကွာကခိုးသားမိုးနဲ့ဘက်အဘလင်းကြားမှာသူတို့ကုမ္ပဏီကမြေထားနှစင်းတိုက်မိတာလို့မာရီဒီယန်ကုမ္ပဏီကပြောပါတယ်။တန်ရာရသူတွေက50ကျော်ဟာပြင်းပြင်းထန်ထန်တန်ရာရတယ်လို့ရဲတွေကပြောပါတယ်။ဘာကြောင့်အခုလိုမြေထားနှစင်းတိုက်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့တည်တည်ချာချာမသိရသေးပါဘူးခင်ဗျာ။
ယေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်။ထိုင်ဝမ်ကျွန်းကထိုင်းနယ်မြို့မှာပြီးခဲ့တဲ့စနေနေ့ကအင်အားပြင်းငလျင်လှုပ်ခတ်မှုမှာပြိုကျခဲ့တဲ့18ထပ်အဆောက်အုံဆောက်လုပ်သူကိုရဲကဖမ်းဆီးလိုက်ပါပြီ။ငရင်ကြောင့်လူပေါင်း40သေဆုံးခဲ့ရတာဖြစ်ပါတယ်။ပြိုကျခဲ့တဲ့ Wagon Golden Dragon အင်အားရဲ့နယံတွေမှာတံပုံးတွေဖော့တွေအသုံးပြုထားတဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးနောက်အစအုံကိုဆောက်လုပ်တာမှအသုံးပြုတဲ့ပစ္စည်းတွေနီလန်းတွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးအစအုံဆောက်လုပ်သူလီမင်ဟွေးကိုလူသေးစေမှုတန်တရားနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။တခြားလူနှုတ်ကိုလည်းဖန်ဝရန်ထုတ်ထားပါတယ်။အပြည့်စည်းပုံချာကနေလူ300ကျော်ကိုကယ်တင်နိုင်ခဲ့ပေမဲ့နောက်ထပ်လူ100ကျော်လောက်ပိတ်မိနေစေဖြစ်တယ်လို့လည်းယူဆရပါတယ်။ရင်းနဲ့အစားအစာမရှိဘဲအပြည့်စည်ပုံချာမှာပိတ်မိနေသူတယောက်အနေနဲ့အသက်ရှင်နိုင်တဲ့အချိန်ကာလလို့ခန့်မှန်းထားတဲ့82နှစ်ရည်အတွင်းအသက်ရှင်ကျန်ရစ်သူတွေကိုတွေ့ရဖို့မျှော်လင့်ချက်နဲ့ကယ်ဆယ်ရေးလှုပ်သားတွေဟာအပြည့်စည်ပုံချာမှာဂရိတ်နေအီလက်ထရောနစ်အသံနားထောင်တဲ့ကိရိယာတွေကိုအသုံးပြုရှာဖွေနေကြသလိုအပြည့်စည်တွေကိုလက်တွေနဲ့ဖယ်ရှားရှာဖွေနေကြပါတယ်။မနေ့တနင်္လာနေ့တုန်းကတော့အသက်ရှင်ကျန်ရစ်သူ၄ဦးရှာဖွေတွေ့ရှိခဲ့ပါတယ်ကတင်နိုင်ခဲ့သူတွေတဲကအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးကတော့အပြည့်အစည်းပုံချမှာနာရီ60ကျော်ပိတ်မိနေကြတာဖြစ်ပါတယ
်။တရုတ်နှစ်သက်ကူပဲဆင်နွှဲနေတဲ့ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေနဲ့ရဲတွေကြားအဓိကယုံဖြစ်ပွားခဲ့လို့အတော်များများတန်ရာရခဲ့တယ်လို့20ကျော်ဖမ်းဆီးခံခဲ့ရပါတယ်။မွန်ခုတ်အရက်မှာလိုင်စင်မဲ့ဈေးရောက်နေတဲ့စားတော့ဆိုင်တွေနဲ့ဈေးဆိုင်တွေကိုရဲတွေကလိုက်လံနှိမ့်နေရကဆန္ဒပြမှုတွေဖြစ်ခဲ့ပြီးရဲကတနက်ကိုတတိပေးတဲ့အနေနဲ့မိုးပေါ်ထောင်ပစ်ခဲ့ပါတယ်။ရဲတွေလိုက်လံဖမ်းဆီးနေတဲ့လမ်းပေးဈေးတွေကိုကာကွယ်ဖို့တက်ကြွလို့ရှားသူတွေရောက်လာချိန်မှာအခြေအနေကပိုတင်းမာသွားတာဖြစ်ပါတယ်။နှစ်ကူးချိန်လမ်းပေးဈေးရောက်ကြတာဟာဟောင်ကောင်ရဲ့ရိုးရာတစ်ခုဖြစ်ပြီးတရုတ်ပြည်မကြီးရဲ့လွှမ်းမိုးလာမှုကြောင့်ဟောင်ကောင်ရဲ့ယဉ်ကျေးမှုတွေကွယ်ပြောက်နေပြီလို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြသူတွေဟာလမ်းပေါ်မှာမီးရှို့တာတွေလုပ်ခဲ့တယ်လို့ရဲတွေကလည်းအုတ်ခဲတွေအမိုက်ဘုံးတွေပလင်းအလုတ်တွေနဲ့တခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပြီးအ ਨੇ ဆုံးလမ်းပြရဲတအူးကိုလည်းလဲကျသွားတဲ့အထိအတင်းတွန်းထိုးခဲ့ကြပါတယ်။ဆန္ဒပြမှုအတွင်းရဲ၃ဦးထက်မနည်းထိခိုက်ဒဏ်ရာရရှိပြီးဆန္ဒပြသူ၃ဦးကနေ24ဦးအထိဖမ်းဆီးခံခဲ့ရတယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေကဆိုပါတယ်။ကြိုတင်ကာကွယ်မှုတွေလုပ်တဲ့အနေနဲ့မွန်ဂိုမြေအောက်ယထာပူရာယုံကိုလည်းအာဏာပိုင်တွေကပိတ်ထားပါတယ်။တရုတ်ပြည်မကြီးအုပ်ချုပ်မှုလက်အောက်မှာနိုင်ငံရေးလွတ်လပ်မှုပုံမရရှိအောင်သတင်းပတ်နဲ့ချီဟောင်ကောင်မြို့လယ်ကိုပိတ်ဆို့ဆန္ဒပြတောင်းဆိုကြတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုရဲတွေကအင်အားသုံးဖြိုခွင်းမှုတွေပြုလုပ်ခဲ့တဲ့2014ခုနှစ်နောက်ပိုင်းအခုအင်္ဂါနေ့မှဖြစ်တဲ့အဓိကယုံဟာဟောင်ကောင်မှာအဆိုးရွားဆုံးအကြမ်းဖက်မှုတစ်ခုဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဥဆောင်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ခြားနိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TPP ကြောင့်တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးကိုအထိနှားစေနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်။တောင်ကိုရီးယားနိုင်ငံဟာပို့ကုန်တင်ပို့မှုတည်တည်တသာရော့ချသွားပြီးဖွံ့ဖြိုးမှုနှေးကွေးလာမှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်တို့အပါအဝင်တခြားနိုင်ငံတွေနဲ့နှစ်ဦးနှစ်ဖက်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် FTA တွေရရှိရေးအပေါ်မှာတောင်ကိုရီးယားနိုင်ငံကအလေးထားလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကြောင့်ပဲတောင်ကိုရီးယားနိုင်ငံရဲ့စက်မှုလုပ်ငန်းတွေဟာအဓိကရှင်ပြိုင်ဘက်ဂျပန်ကိုအသာစီရစေခဲ့ပါတယ်။အထူးသဖြင့်တော့ကားထုတ်လုပ်ရေးလုပ်ငန်း TV ရုပ်မြင်သံကြားဆက်ကွန်ပျူတာလက်ကင်ဖုန်းနဲ့တခြားနည်းပညာဆိုင်ရာထုတ်ကုန်တွေမှာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အရာကားတင်ပို့ရောင်းချမှုတွေအပေါ်သွင်းကုန်ထုတ်ကုန်ကန့်သက်ချက်တွေရှင်းလင်းသွားစေပြီးလျှက်စစ်ပစ္စည်းတွေနဲ့တခြားနည်းပညာပိုင်းဆိုင်ရာထုတ်ကုန်တွေမှာလည်းသွင်းကုန်ထုတ်ကုန်ဆိုင်ရာစီမင်းစည်းကမ်းတွေလျော့ကျသွားစေပါတယ်။ဒါပေမဲ့အခု Pacific ရဝင်း12နိုင်ငံပါဝင်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှု TPP သဘောတူညီချက်အရတော့ကုန်သွယ်ရေးပိုင်းမှာဂျပန်ကတောင်ကိုရီးယားထက်ပိုပြီးရှင်ပြိုင်နိုင်စွာပိုရလိမ့်မယ်လို့ကိုရီးယားနိုင်ငံတကာကုန်သွယ်ရေးအဖွဲ့ကြီးကမကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ
်။တနင်္လာနေ့ကဥရောပနဲ့အမေရိကမှာ stock တွေကိုရောင်းထုတ်ပြစ်လိုက်တဲ့ကြက်ဟာတကဘာလုံးပေါ်ဆက်လက်ရက်ခဲသွားတဲ့လက္ခဏာအနေနဲ့အင်ဂါနေ့ stock ဈေးကွက်မှာဂျပန်နစ်ခေအညွန့်ကိန်းဟာအကြီးကျယ်ဆက်လက်ဈေးကျဆင်းသွားပါတယ်။နစ်ခေအညွန့်ကိန်းဟာ 5.4 ရာခိုင်နှုန်းအထိထိုးဆင်းကျသွားတာပါ။ရင်းနှီးမြှုပ်နှံသူတွေ stock တွေကိုထုတ်ရောင်းပြီးပိုးပြီးတော့ခိုင်မာတဲ့ငွေကိုကင်ထားနိုင်ဖို့ကြိုးစားနေကြပါတယ်။ကမ္ဘာဈေးကွက်အတွင်းဂျပန်တင်ပို့ကုန်ဈေးထိုးတက်သွားစေတဲ့ဂျပန်ယန်ငွေဈေးထိုးတက်သွားမှာကိုစိုးရိမ်မှုတရုတ်နိုင်ငံကစီးပွားရေးထိုးတက်မှုနှုန်းနှေးကွေးနေတာနဲ့ကမ္ဘာရင်းနှီးဈေးကွက်ဆက်လက်ကျဆင်းနေတာတွေကြောင့်2013ခုနှစ်ဇွန်လကစလို့နစ်ခေအညွန့်ကိန်းဟာအကြီးဆုံးဈေးထိုးကျဆင်းသွားပါတယ်။ဒီတော့တွင်ဆယ်နှစ်အာမဂန်ဂျပန်အစိုးရငွေစုစာချုပ်တွေဟာပထမဆုံးအခြေအနေနဲ့၃ညအောက်ကိုထိုးဆင်းသွားပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတ်သိငီထိုင်းနဲ့ကိုအောင်အောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့နမ်ဆောင်မြို့နယ်တွေအတွင်းမှာတအောင်းခေါ်ပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်အကြား၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေပြီးတော့နှစ်ဖက်အကြအဆုံးတွေရှိနေပါတယ်။ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာပလောင်တပ်ဖွဲ့ဘက်ကရှမ်းတပ်ဖွဲ့နဲ့ဆက်သွယ်ရဲဆိုတဲ့အရသားတချို့ကိုတတ်ဖြတ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့လည်းပလောင်တပ်ဖွဲ့ဘက်ကတော့ညင်းဆိုထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ TNL ကိုတအန်းပလောင်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းခေါ်ရှမ်းတပ်ဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပြီးခဲ့တဲ့နှစ်နိုဝင်ဘာလဆက်လောက်ကစပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ကြောင်မဲနဲ့နမ်ဆန်မြို့နယ်အတွင်းမှာ၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့ TNL ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါတယ်။၃ရက်ဆက
်တိုက်ပေါ့နော်ဒီနေ့ပေါ်နေအဆက်ဆက်အဖွဲ့ကဒီကြောင့်မဲတော့ဆာညောင်မောင်းညောင်းလာအတူတူမှာဖြစ်တယ်။နောက်နမ်ဆန်ပန်နီချုပ်ချီလီဘူနန်အဲဒီတမှာဖြစ်တယ်။အဖြစ်ကြီးမှုရတော့လေ့ကျင့်တယ
်။နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့လည်းမိုင်အိုက်ကျော်ကဆက်ပြောပါတယ်
။ဖက်ထိခိုက်ကြဆုံးမှုရတော့ရှိတယ်ဒါနဲ့အသေးစိတ်ရင်းနဲ့ဒီလိုမျိုးရတယ်
ဒီတိုက်ပွဲတွေအတွင်းမှာပလောင်တပ်ဖက်က RCSS SSA တောင်ပိုင်းတပ်နဲ့ဆက်သွယ်တယ်ဆိုပြီးရှမ်းရွာသားတချို့ကိုဖမ်းဆီးတပ်ဖြတ်တာတွေရှိရလို့လဲတွတ်ဆန်ရွာနဲ့နီးစပ်တဲ့ကြောင်မဲမျိုးကန်တယောက်ကပြောပါတယ
်။လူတက်တာတော့ရှမ်းပြည်နယ်နေ9ရက်နေ့က9ယောက်တက်တယ်။အဲဒါတို့တော့ကဝုံးမီတာဆိုတာမီတာသွားငွေစုငွေချီအခွဲက walkie talkie လေးနှလုံးမိတာပေါ့တို့က RCSS နဲ့အဆက်အသွယ်ရှိတယ်ဆိုပြီးတော့အပြစ်ဆွဆွပြီးတော့တက်လိုက်တယ်ပေါ့။ဒီတော့ခုနှစ်ယောက်ဒီနေ့မနေ့9နာရီလောက်မှာညောင်မင်လာကတော့ဆန်အုပ်စုပဲညောင်မင်လာကပုံကျောင်းတိုင်းပုံကြီးကိုအဲ့ဒါလဲ RCSS နဲ့ဆက်ရရှိတယ်ဆိုပြီးတော့ခေါ်တော့မနေ့ညခေါ်တော့ဒီနေ့မနေ့တက်လိုက်ပြီ
ကျောင်းမင်းမြို့နယ်တော့ဆန်ကျေးရွာအုပ်စုအတွင်းကရွာ၁၀ရွာလောက်မှာပလောင်တက်ဖွဲ့ဝင်အင်အား300လောက်ရှိတယ်လို့ရှမ်းတက်ဖွဲ့ဘက်ကလည်းအင်အား300လောက်နှစ်ဖက်ရင်ဆိုင်နေကြကြောင်းပြောပါတယ်ရှမ်းရွာသားတွေတပ်ဖြတ်ခံရတဲ့တဲ့ရင်ကိုတော့ပလောင်တက်ဖွဲ့ပြန်ကြားရေးတာဝန်ကမိုင်အိုက်ကျော်ကအခုလိုညင်းဆိုပါတယ
်အဲ့ဒါတော့မရှိဘူးခင်ဗျာကျွန်တော်တို့လည်းအဲ့ရွာရွာဘက်နေတယ် ဒီတော့ဆိုင်ရမှာပြောမစလို့ကျွန်တော်ဘလောင်ဒီတောင်းမနော်ဘလောင်တောင်းလို့ခုခဲ့ဖြစ်တယ်ကျွန်တော်ဒီမှာဟိုအမျိုးကရတာတွေတပုံမျိုးလာလည်းရှိဘူးနော
်ကြောင်မဲမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးသူတို့စီကိုသတင်းပေးပို့တာမရှိကြောင်းတာဝန်ကျရဲအရာရှိကပြောဆိုပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်မှုဦးဆိုင်လိတ်ကတော့ရှမ်းပြည်သားအချင်းချင်းတိုက်ခိုက်နေရတွေရက်စဲပြီးညှိနှိုင်းဖြေရှင်းစေလိုကြောင်းပြောပါတယ်
။ဒီကတော့ရှမ်းပြည်သားချင်းဖြစ်တယ်ဗျ။အဲ့ဒီလိုသူဒီဆောက်ဖို့အတွက်ကိုအားလုံးကရည်ကြော်ပြီးတော့မှတိုက်ပွဲဝင်နေကြတာပေါ့နော်။အဲ့တော့ကိုယ်အတိမညီမတဲ့မယောက်ဖြစ်မှာကိုယ်တကယ်သိပွဲပြီးတော့မှဟိုတိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်ကျွန်တော်ရညမိုင်းကြတယ်ဒီတဲ့ပုံကြီးဝေးသွားနိုင်တယ်။ဒီကတော့ကျွန်တော်တိုင်းသားပြည်သူတွေဒီရက်ကရှမ်းနေပလောင်နေအသက်ရှိတဲ့လူမျိုးတွေကဒုက္ခမျိုးမျိုးခံစားခဲ့ရပြီးတနှစ်ပေါင်းကြာပြီ။အဲတော့ငင်းကြတဲ့နေရာနဲ့အများဆုံးဆွေးနွေးပြေရှားဖို့လိုအပ်တယ်။စိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်တယ်။လုံးဝစာနာရှင်ရဲ့နိုင်ငံရေးကြိုးပမ်းတဲ့ဟိုတပ်ပြန်ပြီးဆက်ဆံသွားလိမ့်မယ်လို့ပြောချင်ပါတယ်။
ပလောင်နဲ့ရှမ်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့လအတွင်းကတိုက်ပွဲအနည်းဆုံး၄ကြိမ်ဖြစ်ပွားခဲ့ကြောင်းပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့သလိုနှစ်ဖက်တပ်တွေကပလောင်နဲ့ရှမ်းအရက်သားတွေကိုဖမ်းဆီးကြောင်းနဲ့အပြန်အလှန်ဆွဆွဲသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်
။ကိုမိုးစောပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရခိုင်ပြည်နယ်ရင်းသတင်းဖက်အလက်ပေးချင်ပါတယ်။ရခိုင်ပြည်နယ်ရင်းမှာလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငင်းချင်းရဲအတွက်နဲ့လက်နက်စွန့်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်တွေမျိုးကအထင်ကရဆရာတော်တွေကိုရှောက်ထားအကူအညီတောင်းဆိုခဲ့ပါတယ်။ရခိုင်တပ်မတော်ကနေလက်နက်နဲ့ငင်းချင်းရင်လဲလဲမယ်ဆိုရင်အပြစ်တွေကိုလည်းခွင့်လွှတ်ပေးသွားမှာဖြစ်တယ်လို့ရခိုင်တပ်မတော်နဲ့ပတ်သက်သူတွေကိုလည်းပြန်လွှတ်ပေးမယ်လို့လည်းအစိုးရဘက်ကပြောဆိုခဲ့တယ်လို့စစ်တွေမျိုးကစီကံထိန်းသိမ်းရင်းနဲ့အကူအညီဆောင်ရှောက်ရေးအဖွဲ့ဝင်တန်ဃာတော်တွေကမိန့်ကြားခဲ့ပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့လက်နက်စွန့်ရမယ်လို့အစိုးရရဲ့ပြောဆိုချက်ပေါ်လက်မခံနိုင်ဘူးလို့လည်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အခြေအနေပြည်စုံကိုတော့နိုင်ကွန်းအိမ်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အစိုးရဖွဲ့ကနေရခိုင်တပ်မတော်ဖွဲ့အနေနဲ့လက်နက်နဲ့ငင်းချမ်းရေးလဲလှယ်ရေးအတွက်ဝိုင်းဝန်းကူညီပေးဖို့စစ်သွေးမြို့နယ်ကစီကံတင်သိရေးနဲ့ကူညီဆောက်ရှောက်ရေးဖွဲ့ဝင်တန်ခါတော်တွေကိုရှောက်ထားတောင်းဆိုခဲ့တာပါ။ရခိုင်တပ်မတော်အနေနဲ့လက်နက်နဲ့ငင်းချမ်းကြီးလဲလှယ်မယ်ဆိုရင်အပြစ်တွေကိုလည်းခွင့်လွှတ်ပေးသွားမယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ဝင်တွေကနေစစ်သွေးမြို့စီကံတင်းတင်းကြီးနဲ့ကိုကြီးဆော့ဆော့ကြီးဖွဲ့ဝင်တန်ခါတော်တွေကိုရှောက်ထားပြောဆိုခဲ့ကြောင်းရွှေစည်တီကျောင်းနိုင်ဆရာတော်ဦးအရိယာဝန်တကအခုလိုမိန့်ကြားခဲ့ပါတယ
်။ဆိုရဖက်ကတော့ငင်းချမ်းရဲ့ဖြစ်စေခြင်းတဲ့ဘောပြောပါတယ်သူတို့ပြောတာကလက်နက်ဆွမ်းလက်ပြီးတော့ငင်းချမ်းရင်းလုံးမယ်ဆိုရင်တို့တော့ဒီအဖြစ်တွေကိုအကုန်လုံးဆက်လက်ဆောင်လုပ်နေစီတော့ဒီလိုပြောပါတယ်ဒါပေမဲ့လို့ဒီဘက်ကလည်းဒီလိုဖြစ်လာနေကိုကလည်းသိမလို့ရနေကြတာကြီးဒီခိုင်မာကခွန်ကြီးတွေပြောရင်ရနိုင်တယ်ခွန်ကြီးတွေကတော့ဆောက်လို့ရှိရင်ချင်းလို့လေဆိုတော့ဘောင်းနဲ့ခွန်ကြီးတွေကိုဆောက်တဲ့တော်မျိုးလေနော်
ဒါအပြင်ဆိုရဘက်ကဖန်ဆီးထားတဲ့ရခိုင်တပ်မတော်နဲ့ပတ်သက်တဲ့သူတွေကိုလည်းပြန်လွှတ်ပေးမယ်လို့နယ်လုံးဝန်ကြီးကနေပြောဆိုခဲ့တယ်လို့လည်းဆရာတော်ကမိန့်ကြားခဲ့ပါတယ်စစ်သွေးမြို့ပြည်နယ်ရေးပေါ်ပူပေါင်းလှုပ်ဆောင်မှုညှိနှိုင်းရေးစင်တာ ECC ရုံးမှာရခိုင်ပြည်နယ်အစိုးရဘက်ကပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးထိန်လင်းပါဝင်တမတော်တာဝန်ရှိသူတွေကနေစီကံထိန်ထိန်ရေးနဲ့ကူညီဆောက်ရှောက်ရေးတန်ခါတော်အဖွဲ့ကတန်ခါတော်ဆက်နှစ်ပါးကိုမနေ့ကပြစ်ဖိတ်ပြီးရှောက်သားခဲ့တာပါတန်ခါတော်တွေအနေနဲ့ရခိုင်တမတော်ကိုတခြားတိုင်းဒေသလက်နက်ကိုင်ဖွဲ့များနှီးတူငင်းချမ်းရေးဆွေးနွေးပွဲမှာတရားဝင်ဖိတ်ခေါ်သိကြောင်းအကြံပြုခဲ့တယ်လို့ရွှေစည်တီကျောင်းနိုင်ဆရာတော်ဦးအရိယာဝန်သားကခုလိုမိန့်ကြားခဲ့ပါတယ်
ငင်းချမ်းရေးဆိုတာကတစ်ခါတည်းငင်းချမ်းရေးလို့မရဘူးဒါကလည်းလည်းချပါစလို့ပြောလို့မရဘူးချတယ်မလားမလားလို့ဘောသူတို့ကလည်းအဲနာမည်သခုနဲ့အေးဆိုရင်လည်းအေးဘောအဲ့ဒီအေးနာမည်နဲ့မြည်တော့ငင်းချမ်းရေးဆိုတော့ကိုခွာလို့ရှိရင်ဒါပြေတော်ဆုံးငင်းချမ်းရေးပေါ်ဆောင်ရနေရမယ်သူတို့ပါဝင်လာလို့ရှိရင်တော့သူတို့နာမည်နဲ့ဖိတ်ခွာလာလို့ရှိရင်တော့ပါဝင်နိုင်ပြီကိုကောင်းလို့နေဆိုပြီးတော့ဒီကရတော့ပြောကြတာပေါ့လေနော်
ရခိုင်တပ်မတော်အနေနဲ့ကတော့လက်နက်စိုးရမယ်လို့အစိုးရရဲ့ပြောဆိုချက်ပေါ်လက်မခံနိုင်ဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကပြောပါတယ
်။ဟိုနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးမီးနဲ့ပြေဆုံးရှင်းလင်းအဖြေချရမယ့်အခြားလက်နက်စွမ်းမလို့ဒါတစ်ခါတည်းပြောလာတာကတော့လုံးဝလက်ခံနိုင်ကြအောင်မရှိပါဘူး။
2015ဒီဇင်ဘာလကုန်ပိုင်းနဲ့ဒီနှစ်တည့်အစပိုင်းမှာရခိုင်ပြည်နယ်သွင်းနဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော်ကနေရခိုင်ပြည်နယ်အတွင်းကိုအခြေပြုလှုပ်ရှားလာတဲ့အတွက်ရခိုင်တပ်မတော်နဲ့ဆက်သွယ်သူလို့ယူဆရတဲ့သူတွေကလည်းမြန်မာစစ်ရဘက်ကနေဖမ်းဆီးမှုတွေပြုလုပ်ခဲ့ပါတယ်။ Leshima Pankanyara to Nayakyo Shini Delu, Shuizidi Jantan Seato, U Aria Wondaga Major Kevare. Sitwim you see canting the yin and kuny sasa yi tangaro pwene, a yapre lumu was irigani, a so yani ne, yakaitam brone senu de sui, pansi ni mugu yatan bibu, bigger at rimbaka tansu tabare. Yamanangama, Tamara Utain Saint Usan, a so yata labina by, Piransu, Ninjan yi, posang yi, long and comedigo, posi kebi, Painda Lenaga and Poetine, Pikaja Sen and Yetu, Tayson Suni Mudi, Losang Nibele, Yakaitam no Ponedo, Tayson Suni Ketchim, she debabu. Tapi ansi ikut, tapi lompi kata kamu jasa ye, tu bodoh sahaja lemah ye tu nampu. Tui susun ni amal eh, jekain tamro, ku kata pon eh, tamu lang tau perlu ku channel tak ke barai kamyah.
Ni mana tamro sini nang jang lukuma, jang naji juga, jang nangi juga, nanti ni ke video ni, jadi ke ngape internet sana nari ma, kena ngi barai. Madia dari ni posisi dah reset tema, si kian lain aau, amai naga nda aau. Dilo kat jangan kain dua dah, macam bulu sunai madala. Dilo leh tarik gani, asu akau belu jalan yuri trapo lanai madale sura. Aku lama enganinya daya lilan sistema sunui jaya ama. Di sistema bawang sunui jenis suye, setoya me phone number ku enganya ami puta biva. Koye mian bora ku sadane pipi, tanfai ne pipi puta lu leja bare. Diuye phone number ga ti netonyan net donsin net ngangangali email isaga. Burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ဒီကနေ့ည9:00နာရီထရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့မြမမီဘေးအန်ဒီယန်နဲ့သက်ဆိုင်တဲ့သတင်းတင်ပြချင်ပါတယ်။မြန်မာနိုင်ငံတွင်ပြည်내နဲ့တိုင်းဒေသတချို့မှာအခုရက်ပိုင်းအတွင်းမီးလောင်မှုတွေဆူဆူဝါးဝါးဆက်တိုက်ဆူသလိုဖြစ်ပွားနေခဲ့ပြီးအချိန်မီစနစ်တကျမီးမငိမ့်တက်နိုင်ခဲ့တဲ့အတွက်မြို့လုံးကျွတ်နေပါပြကြခဲ့ရတဲ့ဖြစ်တွေ့ရှိခဲ့ပါတယ်။ဒီလိုကြုံခဲ့ရတာဟာစနစ်တကျမြို့ပြတည်ဆောက်မှုမရှိခဲ့လို့ဖြစ်ပြီးပြည်သူတွေရေဘေးမီဘေးတဘာဝဘေးအန္တရာယ်တွေနဲ့ကြုံလာရင်ဘလို့စနစ်တကျကူညီကယ်ဆယ်ရေးတွေလှုပ်ဆောင်မယ်ဆိုတော့စနစ်တကျစီမံကုတ်ကဲမှုတွေမရှိခဲ့တာကြောင့်ဖြစ်တယ်လို့မြို့ပြစီမံကိန်းဆိုင်ရာပညာရှင်တဦးကပြောဆိုလိုက်ပါတယ်။ဒါဟာလဲအုပ်ချုပ်သူအစိုးရအာဏာပိုင်တွေအဆက်ဆက်ကပညာရှင်တွေကိုတံပိုးမထားခဲ့တာပညာရှင်တွေမွေးထုတ်ပေးမှုအားနည်းခဲ့တာတွေကြောင့်ဖြစ်တယ်လို့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်မြို့ပြပညာရှင်ဒေါက်တာကျော်လတ်က VOA မြန်မာပိုင်းကမဆုမွန်ရဲ့မေးမြန်းချက်ကိုအခုလိုစဖြေပါရယ
်ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကတော့နှစ်ခုဖြစ်နေတယ်တက်က၆လုံးပြီးခဲ့တဲ့နှစ်ပေါင်း၄၅၀ကျော်မှလည်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့ထက်ကလူတွေကကျွမ်းကျင်ပြီးနားလေတဲ့ပညာရှင်တွေကိုအတုမချခဲ့တာပါတယ်ပေါ့နော်ဒါအဓိကအရေးကြီးတဲ့ကိစ္စပဲထက်ကဆုံးဖြတ်ပိုင်ခွင့်ရှိတဲ့လူတွေကကျွမ်းကျင်တဲ့လူတွေရဲ့အကြံဉာဏ်တွေကိုလက်ခံသင့်တယ်ဒါတစ်ချက်ဒုတိယချက်ကပရိုဂရမ်ကနေပေါင်းရဆိုတာကျမအဲဒီတွင်နေတဲ့ရှင်မျိုးသုံးချတော့အခုလိုပေါ့နော်တွင်နေတဲ့ပညာရှင်တွေဆိုတာကလည်းဘဝပြည့်မှအထူးသဖြင့်2000ခုနှစ်ပတ်ဝန်းကျင်လောက်ကစပြီးတော့ပရိုဂရမ်များနေသွားကြပြီကျွန်တော်ရဲ့ပညာရှင်ဒီ engineering ကျောင်းတွေကလည်းမိုးရထုတ်လိုက်တဲ့ဟာတွေကရေးချင်းရေးသေးတော်လေးယော့လာကျွန်တော်မြင်တာကတော့ကျွန်တော်တိုင်းပြည်ရဲ့လိုအပ်ချက်ကစသအရာရာဒီ engineering ဖြီးမှတွေမကဘဲနဲ့ဘာသာပေါင်းစုံတက်မှာကျွမ်းကျင်တဲ့လူတွေညော့နေနေတယ်ပေါ့နော်အဲ့ဒါတွေကိုလည်းပဲရှင်းနိုင်လို့ရှိရင်တော့အဲ့ဒီ TV ဆိုင်ရာဖွဲ့စည်းတွေကိုကျွန်တော်တို့တောင်းပန်နေတာအဲ့ဒီကျွန်တော်တို့လူတွေကို training ပေးကြပါသင်ပေးကြပါအဲ့ဒါကျွန်တော်ပြောနေတာပါပဲနော
်ဆရာအခုကတောက်လျှောက်လို့ပေါ့နော်မီးဘေးကိုဒီတချို့နေရာတွေမြို့တွေမှာဖြစ်နေတယ်အဲ့မှာအဓိကပြဿနာမီးသက်ကားဝင်မှုလုံလောက်တဲ့ land space မရှိတဲ့ဟာမျိုးပေါ့နော်ဆရာနမ်ဆန်မှာဖြစ်သွားတာဆိုရင်လေအဲ့လိုဖြစ်သွားတာဆိုတော့ဆရာအဓိကကအဲ့ဒီဟိုဖြစ်နေတာတွေနဲ့ပတ်သက်ပြီးတော့လေဆရာတို့ဘလို့များအကြံပေးကြတာရှိပါလဲရှင်အခုထူးသဖြင့်မီးဘေးပေါ့နော်ဆရာဟုတ
်ကျွန်တော်မျိုးတို့မြင်တာတော့အခုဘဝစီရဲ့ပြဿနာကကျွန်တော်တို့ norm standard တွေကိုမရှိဘဲနဲ့လုပ်တိုင်းနေကြတာပေါ့မသိဘဲနဲ့မရှိဘဲနဲ့လုပ်တိုင်းနေကြတာပေါ့အဲ့ဒီဘဝဒီရဲ့အကြီးကပေါ့နော်ဖောက်ဦးတွေခါလေးလဲပြိုတဲ့ရိုင်းနာတို့ဒီလောက်လို့ရှင်လဲထွက်ပြေးလို့မရတာလို့ဆိုတဲ့ကိစ္စတွေကစောစောကကျွန်တော်တို့ပြောတဲ့ norm standard တွေကိုမရှိဘဲနဲ့လုပ်ခဲ့တဲ့ကိစ္စတွေပေါ့ဒီမီးဘေးတွေမထပါဘူးဒီလူတွေကမီးဘေးတို့ပဲဆိုးတဲ့လူတွေကကျမကြီးနဲ့မင်းကြီးညွတ်တဲ့အဆောက်အဦတွေမှာနေထိုင်နေကြရတာဒီလည်းပဲအပါအဝင်ပေါ့နော်အခုကျွန်တော်တို့မြန်မာပြည်သူ့ဆရာများအသင်းရဲ့မြန်မာ engineering society ရဲ့ပေါင်းပြီးတော့ကျွန်တော်မြန်မာပြည်အတွက် building code ဆိုပြီးလုပ်ထားပါတယ်အဲဒီ building code ထင်ပါလေပဲတော်တော်များများကအဲဒီဆိုတော့ကျွန်တော်တို့ပြောနေကြတဲ့လူတွေကိုကျမကြီးနဲ့မြင်ညွတ်တော့အဆောက်အဦတွေဆောက်ကြလို့ဒီပေးပါညာဖြစ်တယ်ဆိုလို့ရှိရင်လည်းလို့လို့အောင်လုပ်ကြဖို့ဆိုပြီးတော့အဲဒီ building code ရှိပါတယ်အဲသို့တော့ ော့ခက်နေတာကအဲ့လိုမျိုးသေးသေးလေးတွေပါရည်ရဲ့ကြတော့သူတို့မသိကြသတိရလည်းပါတယ်နောက်တစ်ခါသူတို့ဒီမှာ join နေတဲ့ engineer တွေမရှိတာလည်းပါတယ်ပေါ့နော်အဲ့ဒါကဘဝကြီးတပြေလုံးရဲ့အတိုင်းအတာဖြစ်နေတဲ့ကိစ္စပါ
ဟုတ်ကဲ့ဆရာမနေ့ကဒီပလောင်အုပ်ချုပ်ခွင့်ရဒေသကိုမေးတဲ့အခါမှာတို့ကဒီပြည်တော်စုအစိုးရရှိရာနေကျွမ်းကျင်ပညာရှင်တွေတောင်းပြီးမှတောင်းပလန်ပြန်ဆွဲဖို့နောက်ပြီးတော့မူရင်းနေရာမှာတို့ပြန်ချဖို့ပေါ့နော်ဆိုတော့ဒီလိုမီးကတမျိုးလုံးနှိပါလောက်ပြာကျသွားတဲ့အခါမှာအဲ့လိုပြန်ပြီးတော့တိဆောင်ရေးလုပ်တဲ့အခါမှာပေါ့နော်ဆရာဒီလိုသဘာဝဘေးမီးဘေးနောက်တစ်ချိန်ပြန်ပြီးကြုံလာခဲ့ရလို့ရှိရင်ကြိုတင်ကာကွယ်ဖို့အတွက်ဆရာပေါ့နော်ဘလို့များအကြံပေးချင်တာရှိပါလဲရှင
်ကျွမ်းကျင်တဲ့ပညာရှင်တွေကိုခေါ်ပြီးတော့ကျွမ်းကျင်သောအဲ့ဒီညာရှင်ဒီကရေပြီးတော့အဲ့လိုတက်နက်ဒီ norms တွေနဲ့ပုံစံကိုဆွဲပြီးကြရင်အဲ့ဒါကိုလည်းဒီနယ်စိုးရတွေလက်ခံကြလို့ရှိရင်တော့နောက်ဒါမျိုးတွေဖြစ်ဖို့လာလာနေတော့မှာပေါ့ကျွမ်းကျင်တဲ့လူတွေကမြို့ပြစီမံကိန်းရေးဆွဲရမှာပေါ့နော်အဲ့ဒီထဲထဲမှာကသူတို့ကလမ်းကြီးရဲ့အခြေတို့နောက်ပြီးတော့ကျွန်တော်တို့ခေါ်နေကြတဲ့ setback distance ကိုခေါ်တာပေါ့ဒီစာအုပ်တွေကအနောက်ကိုဘယ်လောက်လောက်ထုတ်ထားမလဲလို့အဆောင်တစ်ခုတစ်ခုနဲ့ဘေးချင်းကွာဝေးလို့ပေါ့တော့အဲ့ဒါဒီကိုအသေးစိတ်အဲ့ဒီမြို့မှာ zoning plan ရှိရမှာပေါ့အဲ့ဒီ zoning plan ရှိလို့ရှိလို့ရှိရင်တော့အဲ့ဒီတဲမှာဒီကဲလို့မိတွေပဲလောင်းနေဆိုရင်ဘယ်လိုလုပ်ထွက်ပြေးရမလဲဘယ်လိုလုပ်မိသက်သားဝင်ရမလဲစသဖြင့်ဒါတွေကလည်းပြီးစိတ်ပါရမှာပေါ့နော်
ဒါကတော့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်မြို့ပြပညာရှင်ဒေါက်တာကျော်လတ်ကိုမဆုမုံကဆက်သွယ်မေးမြန်းခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြီးညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မြို့ကထိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတင်ငီထိုက်ကပြောပြပေးပါအောင်ရှင
်အမေရိကန်ရှေ့မြောက်ပိုင်းပြည်နယ်နယူးဟမ်ရှေးယားကမြို့သုံးမြို့ကမဲဆန္ဒရှင်တွေဒီကနေ့အင်ကာနီအစပိုင်းမှာပဲပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေကိုမဲပေးရွေးချယ်နေကြပါပြီဒစ်ဖီလ်နော့ချ်မြို့က Republican Party တွင်မဲပေးပွဲမှာတော့ Ohio အုပ်ချုပ်ရေးမှူးဂျွန်ကစစ်ကမဲသုံးမဲရပြီးထောက်ခံမဲနှစ်မဲရတဲ့ဘီလီယံနာတထည်ကြီး Donald Trump ကိုအနိုင်ရပါတယ်။ Democrat Party ဘက်မှာတော့ဘောင်းမောက်ထက်လွတ်တော်အမှ Bernie Sanders ကမဲလေးမဲအားလုံးကိုရရှိပါတယ်။ Hart Location မြို့မှာလည်း Republican ဘက်က Mr. Kasich အနိုင်ရပြီး Democrat ဘက်မှာ Mr. Sanders အနိုင်ရပါတယ်။ Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကတော့ Mill Street မြို့မှာမဲတာစီရခဲ့ပြီးနှစ်မဲတမဲနဲ့ပြိုင်မဲ့ Bernie Sanders ကိုအနိုင်ရပါတယ်။ Republican Party ဘက်မှာတော့ Texas အထက်လွှတ်တော်အမှ Ted Cruz က6မဲ3မဲနဲ့ Billionaire တထည်ကြီး Donald Trump ကိုအနိုင်ရထားပါတယ်။ဆီးရီးယားဆွေးရလိုလားတဲ့တပ်ဖွဲ့တွေအနေနဲ့မဟာဗျူဟာရရေးပါတဲ့အလက်ပိုမျိုးကိုဝိုင်းထားမယ်ဆိုရင်လူ3သိန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပြတ်တောက်သွားနိုင်တယ်လို့ကုလသမဂ္ဂကဒီကနေ့သတိပေးလိုက်ပါတယ်။အလက်ပိုမျိုးနဲ့တူရကီနေဆန္နာကဘယ်လ်အယ်ဆလမ်အရက်ကိုဆက်သွယ်ထားတဲ့တဘုံနေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုအဲ့ဒီတပ်ဖွဲ့တွေကဖြတ်တောက်ထားပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုပစ်မှတ်ထားတဲ့ကနေဒါရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဒီလအတွင်းမှာအဆုံးသတ်မှာဖြစ်ပါတယ်။ကနေဒါတိုက်လေရင်6ဆင်းကိုအခုဖေဖော်ဝါရီလ22ရက်နေ့မှာပြန်လည်ခေါ်ယူမယ်လို့ဝန်ကြီးချုပ် Justin Trudeau ကမနစ်တနင်္လာနေ့ကကြေညာပါတယ်။ဒါဆိုရင်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမတိုင်ခင်ကသူကတိပြုခဲ့တဲ့ရွေးကောက်ပွဲဂရိကဝတ်အတိုင်းဆောင်ရွက်တာလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံတောင်ပိုင်းမှာဒီကနေ့ယထာနှစ်ဆင့်ခေါင်းငင်းဆိုင်တက်မိတာကြောင့်လူ၈ဦးထက်မနည်းသေဆုံးပြီး၁၀၀လောက်လည်းဒဏ်ရာရထားပါတယ်
။သတင်းအချင်းချုပ်ကိုမတင်ငီထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 9.55 နဲ့လိုင်းလမီတာ190 kHz 15.5တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေရှင်။
This program has come to you from the Voice of America, Washington.